Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်ဒရှင်များရှင်2019ခုနှစ်မေလ8ရက်တနင်္လာနေ့ညနေခင်း VOA မြန်မာပိုင်းအစီအစဉ်လေးကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိคลိုင်းတိုမီတာ16.25တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်ဒီညနေခင်းအစီအစဉ်မှုကကျွန်မစုမော်ပါရှင်
မင်္ဂလာခင်ကျွန်တော်အောင်ပါဒီညနေခင်းသတင်းတွေကိုနန်းလောင်နဲ့အတူကြီးညာပြေးသွားမှာပါပြင်သစ်သမ္မတရွေးကောက်ပွဲမှာအနိုင်ရတဲ့ Emmanuel Macron ကိုကမ္ဘာကောင်းဆောင်တွေနိုင်ငံရေးဩဇာရှိသူတွေကအကြီးကြီးကုန်ပြီစကားပြောကြားကြပါတယ်ဗြိတိန်နိုင်ငံလန်ဒန်မြို့မှာရောက်နေတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းဆွကြည်ဟာဒီကနေ့မှာ Freedom of the City of London ဆိုတဲ့ဂုဏ်သုဆောင်ဆုကိုလက်ခံရယူမှာပါဖိလစ်ပိုင်အမေရိကန်ပူရက်စီရေးလေ့ကျင့်မှုဒီကနေ့စတင်လိုက်ပါတယ်ဒီလိုထိတ်တန့်အောင်သတင်းတွေကိုတင်ပြပေးသွားမှာပါမဆုမွေ
ဟုတ်ကဲ့ပါရှင်ဒီညနေခင်းသောတာရှင်နေနာဆင်ရမယ်ထိတ်တက်ရောက်သတင်းတွေထဲမှာဆိုရင်တော့ပြင်သစ်နိုင်ငံမှာတော့မဲဆန္ဒရှင်တွေကဥရောပသမဂ္ဂကိုထောက်ခံတဲ့ပြင်သစ်သမ္မတအသင်း Emmanuel Macron ကိုရွေးချယ်တင်မြှောက်လိုက်တဲ့သတင်းနောက် Boko Haram အစ္စလာမ်စစ်သွေးကြွတွေပြန်ပြီးတော့လွှတ်ပေးလိုက်တဲ့ခြိပုတ်ကျောင်းသူတွေကိုနိုင်ဂျီးရီးယားသမ္မတတွေ့ဆုံခဲ့တဲ့သတင်းနဲ့အတူမြန်မာနိုင်ငံမှာတော့ဘာသာပြန်စာပေတွေတိုးတက်စေဖို့နဲ့ဘာသာပြန်စာရေးစရာတွေပေါ်ထွန်းလာဖို့ဘယ်လိုများဆောင်ရွက်နေပါလဲ
ကျွန်တော်ကတက်နန်တလာပေါ့နော်မျိုးဆက်တစ်တွေပေါ်လာအောင်လုပ်ပေးမယ်ဥပမာကျွန်တော်မှဆိုရင်ဒီအဖွဲ့ထဲမှာထုတ်ဝေတူတွေလည်းပါမယ်ဝါသနာရှင်တွေလည်းပါမယ်ဒီနှစ်ခုကိုကျွန်တော်ကပေါင်း
နောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်ရှင်နောက်တိရစ္ဆာန်လေးတွေတစ်ခွဲစမ်းသပ်တဲ့အခါမှာရက်ဆက်လွန်းတယ်လို့ပြောလာကြတဲ့အပေါ်ဘလို့နီးတွေကိုတုံးပြီးသူတို့စမ်းသပ်ကြမလဲဆိုတော့သတင်းလွှာတွေကိုမကြခင်တင်ဆက်ပေးဖို့ရှိပါတယ်အခုချင်းဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုအောင်အောင်နဲ့နန်းလောင်တို့ကတင်ပြပေးမှာဖြစ်ပါတယ်ရှင်
ပြင်သစ်သမ္မတရွေးကောက်ပွဲမှာ Marine Le Pen ကိုအနိုင်ရတဲ့ Emmanuel Macron ကိုကမ္ဘာကောင်းဆောင်တွေနိုင်ငံရေးဩဇာတိတ်ကမရှိသူတွေကချီးကျူးကုန်ပြုကြောင်းပြောကြားကြပါရယ် American သမ္မတ Donald Trump ကဒီကနေ့မှာဒီပြင်သစ်သမ္မတအဖြစ်အကြီးအကျယ်အနိုင်ရခဲ့တဲ့ Emmanuel Macron ကိုဂုဏ်ပြုပါရယ်သူနဲ့အတူလက်တွဲလှုပ်ဆောင်ဖို့မျှော်လင့်ပါရယ်လို့သူ့ရဲ့ Twitter စာမျက်နှာမှာရေးသားထားပါရယ်ရွေးကောက်ပွဲကာလတုန်းကတော့ဘသူဘဝအနိုင်ရတဲ့ဆိုတာမျိုးမပြောပေမဲ့ Trump ဟာ Marine Le Pen ရဲ့သဘောထားတွေကိုချိန်နေတဲ့သူဖြစ်ပါရယ်အမေရိကန်သမ္မတရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်ခဲ့သူ Hillary Clinton နိုင်ငံသားအခွင့်အရေးလှုပ်ရှားမှုခေါင်းဆောင် Jesse Jackson နဲ့နယူးယောက်မြို့တော်ဝန် Bill de Blasio တို့ကလည်း Macron နဲ့ပြင်သစ်ပြည်သူတွေကိုဂုဏ်ပြုကြောင်းချီးကျူးပြောဆိုခဲ့ပါတယ်။ဂျာမနီဝန်ကြီးချုပ် Angela Merkel ရဲ့ပြောခွင့်ရကလည်းအခုလိုအောင်မြင်မှုဟာညှဉ်းပန်းပြီးတော့ခိုင်မာတဲ့ဥရောပနဲ့ပြင်သစ်ဂျာမနီဆက်ဆံရေးအတွက်အောင်မြင်မှုဖြစ်တယ်လို့ပြောပါတယ်။သူအနိုင်ရရှိကြောင်းကြေညာပြီးမှပဲဝန်ကြီးချုပ် Merkel နဲ့ဖုံးဆက်စကားပြောရမှာဂျာမနီကိုအမြန်ဆုံးလာရောက်မယ်လို့ Macron ကပြောပါတယ်။ပြည်တွင်ဝန်ကြီးချုပ် Theresa May ကလည်းပြင်သစ်နိုင်ငံနဲ့အတူလက်တွဲလှုပ်ဆောင်သွားမှာဖြစ်ကြောင်းပြောကြားပါရယ်။ဥရောပသမဂ္ဂခေါင်းဆောင်တွေကလည်းဂုဏ်ပြုနှုတ်ဆက်ကြသလိုဥရောပကော်မရှင်ဥက္ကဋ္ဌ Jean-Claude Juncker ကလည်းဥရောပအနာဂတ်ကိုပြင်သစ်ကရွေးချယ်လိုက်တဲ့အတွက်ပျော်ရွှင်ကြောင်း Twitter စာမျက်နှာမှာရေးသားထားပါရယ်။ဥရောပကောင်စီဥက္ကဋ္ဌ Donald Tusk ကလည်းလွတ်လပ်မှုဒဏ်တူညီမျှမှုနဲ့အများအကျိုးရှိရှိတဲ့သဘောထားအခြေခံနဲ့ရွေးချယ်ခဲ့တဲ့ပြင်သစ်လူထုကိုချီးကျူးဂုဏ်ပြုခဲ့ပါရယ်။ရုရှားသမ္မတဗလာဒီမီယာပူတင်ကလည်းအခုလိုမက်ခရွန်အနိုင်ရမှုအတွက်ဂုဏ်ယူဝမ်းမြောက်ကြောင်းပြောဆိုသလိုနားလည်မှုလွှဲမှားတာတွေကိုကြော်လွှားပြီးတော့နိုင်ငံတကာတည်ငြိမ်ရေးနဲ့လုံခြုံရေးအတွက်အတူပူးပေါင်းဆောင်ရွက်သွားလိုတယ်လို့ပြောကြားထားပါတယ်ခင်ဗျာ
အာဖဂန်နစ္စတန်နိုင်ငံအရှေ့ပိုင်းနမ်ဂါဟာအရမ်းမာလေးကြောင်းထိုးစစ်ဆင်နွှဲခဲ့တာကြောင့် IS အကြမ်းဖက်သမား34ဦးနဲ့အကြမ်းဖက်ဝါဒဖြန့်ချီရေးရေဒီယိုအသံလွှင့်ရုံတစ်ခုပျက်စီးသွားတယ်လို့အာဖဂန်အရာရှိတွေကပြောပါရယ် IS အကြမ်းဖက်သမားတို့ခိုးအောင်နေတဲ့ပါကစ္စတန်နိုင်ငံနဲ့နယ်ချင်းဆက်နေတဲ့နမ်ဂါဟာအရမ်းမာနာဇီယန်နဲ့အချင်းဒေသကိုပြင်မထားပြီးတော့လေကြောင်းထိုးစစ်ဆင်ခဲ့တာဖြစ်တယ်လို့အာဖဂန်ပြည်ထောင်စုဝန်ကြီးဌာနကတနင်္လာနေ့မှာပြောပါရယ်ဒေသရင်းက IS တွေရဲ့ရေဒီယိုအသံလွှင့်ရုံအတော်များများကိုအာဖဂန်နဲ့အမေရိကန်ဒရုန်းယာဉ်တွေကဖျက်ဆီးခဲ့ပူပါရယ်ဒါပေမဲ့လည်း IS တို့ကသူတို့ရဲ့ရေဒီယိုအသံလွှင့်ရုံတွေကိုဘာသာအတော်များများနဲ့တခြားနေရာတွေကနေအမြဲလိုပြန်ပြီးတော့ထုတ်လွှင့်နိုင်ခဲ့တာပါ။ဒါပြင်အာဖဂန်စတန်နိုင်ငံအရှေ့ပိုင်းနန်ဂါဟာအရက်မှာပဲ IS အစွန်းရောက်တို့ခိုးအောင်နေတဲ့နေရာတွေကိုအမေရိကန်နဲ့အာဖဂန်ပူရဲတပ်ဖွဲ့တွေကဧပြီလ29ရက်နေ့ကဝင်ရောက်စစ်နေရာမှာ IS အကြမ်းဖက်ခေါင်းဆောင်ရှေ့ခ်အဗ်ဒူဟာဇစ်နဲ့အကြမ်းဖက်သမား35ဦးသေဆုံးသွားတယ်လို့အာဖဂန်နဲ့အမေရိကန်စစ်တပ်အရာရှိတွေကသတင်းငွေနေကအတည်ပြုပြောဆိုပါရယ်။အမေရိကန်တို့ရဲ့ဒရုန်းယာဉ်နဲ့တိုက်ခတ်မှုကြောင့်အဲ့ဒီဒေသမှာအရင်နှစ်ကသေဆုံးသွားတဲ့ပါကစ္စတန်တာလီဘန်တပ်မဟောင်းဟာဇစ်စာရစ်ခါနီယာမှာဟာဇစ်ကိုခေါင်းဆောင်အဖြစ်ရွေးချယ်လိုက်တာဖြစ်ပါတယ်
။လွန်ခဲ့တဲ့နှစ်ကကျင်းပခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲကိုရုရှားကဝင်ရောက်နှောက်ယှက်ခဲ့တာနဲ့ပတ်သက်လို့အမေရိကန်အထက်လွှတ်တော်ရဲ့ကော်မတီတစ်ခုမှကြားနာပွဲဒီကနေ့ကျင်းပမှာဖြစ်ပါတယ်။သမ္မတဒေါ်နယ်ထရမ့်အစိုးရအဖွဲ့စတင်တာဝန်ယူခြင်းအစောပိုင်းကာလမှာယာယီရှင်းနေချုပ်အဖြစ်တာဝန်ထမ်းဆောင်နေတဲ့ဒီဆယ်လီယိတ်ချာအထက်လွှတ်တော်ထောက်လှမ်းရေးကော်မတီရှင်းမောက်မှာတက်တည်ထွက်ဆိုမှာဖြစ်ပါတယ်။သမ္မတထရမ့်အစိုးရအဖွဲ့မှာပါဝင်တဲ့အမျိုးသားလုံခြုံရေးအကြံပေးမိုက်ကယ်ဖလင်ဟာ အမေရိကန်ဆိုင်ရာရုရှားတမ်းမဲ့ဆာဂေးကီလ်ရှီယက်နဲ့ဆက်သွယ်စကားပြောခဲ့တဲ့ဆိုတာကိုသူအနေနဲ့အစိုးရအဖွဲ့အစ်စ်ကိုသတိပေးခဲ့တာနဲ့ပတ်သက်ပြီးတော့ထွက်ဆိုမှာပါ Flynn အနေနဲ့ရုရှားတမ်းမဲ့ဆက်သွယ်ခဲ့မှုကိုဒုသမ္မတ Mike Pence နဲ့တခြားသူတွေကိုလိမ်ညာပြောဆိုခဲ့တဲ့အထောက်အထားတွေထွက်ပေါ်လာပြီးနောက်24ရက်အကြာမှာသမ္မတ Trump က Flynn ကိုယာရုကနေထုတ်ပေးခဲ့ပါတယ်သမ္မတ Trump ရဲ့လူဝင်မှုကြီးကြပ်ရေးနဲ့ခီးသွားလာခွင့်အမိန့်ကိုထောက်ခံမှုညှင်းဆန္ဒကြောင့်သမ္မတ Barack Obama လက်အောက်မှာလက်ထောက်ရှိနေကြုံတာဝန်ထမ်းဆောင်ခဲ့တဲ့ Yates ကိုတော့ Trump ကယာရုကနေထုတ်ပယ်ခဲ့ပါတယ်သမ္မတ Obama လက်ထက်ကအမျိုးသားထောက်လှမ်းရေးအဖွဲ့ညွှန်ကြားရေးမှူး James Clapper လည်းဒီကနေ့ဒီ Committee ရှေ့မှောက်လာရောက်ထွက်ဆိုမယ်လို့မျှော်လင့်ရပါတယ် Democrat Party ကပြင်မဲ့ Hillary Clinton ကို Trump အနိုင်ရအောင် Russia ဟာအဓိကခန့်ကဏ္ဍကနေပါဝင်လှုပ်ဆောင်ခဲ့တယ်ဆိုတဲ့ဆွဆဲချက်တွေကိုတော့သမ္မတ Trump ကအစဉ်တစိုက်ညှင်းဆိုလာတာဖြစ်ပါတယ်ခင်ဗျာ
အမေရိကန်လူတော်အမတ်တွေအနေနဲ့ပါတီရဲ့သဘောရနဲ့ကွဲလွဲနေရင်နောက်မှာအချက်အလက်တွေကြည့်ပြီးတော့အမှန်တမ်းပြောလို့ရတဲ့ဆန္ဒရှိဖို့အလေးနဲ့မျှော်လင့်ပါတယ်လို့သမ္မတဟောင်းအိုဘားမားကစနေနေ့မှာပြောပါတယ်။ Affordable Care Act လို့ခေါ်တဲ့သမ္မတအိုဘားမားရဲ့ထင်ရှားတဲ့ကျန်းမာရေးဆောင်ရှားမှုဥပဒေကိုအစားထိုးမဲ့ဥပဒေကြောင့်အောက်လွှတ်တော်ကအတည်ပြုလိုက်ပြီးရပ်ပိုင်းအကြား Boston မြို့မှာ John F. Kennedy Foundation ကပေးအပ်တဲ့ Profile of Courage ဆုကိုလက်ခံရယူချင်းအတွင်းအဲဒီလိုမှတ်ချက်ပေးပြောဆိုသွားတာပါ။လူတိုင်းသက်နိုင်တဲ့ကျန်းမာရေးဆောင်ရှားမှုဥပဒေကိုပြည့်စုံအစားထိုးဖို့တိုက်တွန်းနေတဲ့ Donald Trump နာမည်ကတော့အိုဘားမားကရည်ညွှန်းပြောဆိုမသွားပါဘူး။ဒါပေမဲ့လည်း2030ခုနှစ်ကလူတိုင်းတတ်နိုင်တဲ့ကျန်းမာရေးဆောင်ရှားမှုဥပဒေကိုမဲပေးခဲ့ကြတဲ့ Democratic အောက်လွှတ်တော်အမတ်တွေဟာလှုပ်တင်လှုပ်ထိုက်တာကိုလှုပ်ခဲ့ကြတဲ့တပ်သိရှိသူတွေဆိုပြီးတော့ရည်ညွှန်းပြောဆိုပါရယ်။အာဏာရှိသူဩဇာလွှမ်းမိုးမှုရှိပြီးသားလူတွေကိုကူညီလှုပ်ကိုင်ပေးဖို့တိတ်ပြီးတော့တတ်သိရှိဖို့မလိုပေမဲ့အင်းအားနည်းတဲ့သူတွေ၊အိုမင်းမဆွမ်းတဲ့သူတွေနဲ့အာဏာမဲ့တွေအတွက်ယက်တည်ပေးဖို့ဆိုတာတိတ်ပြီးတတ်သိရှိဖို့လိုတယ်ဆိုတာလက်ရှိလွှတ်တော်အမတ်တွေပြန်အမှတ်ရဖို့မျှော်လင့်ပါတယ်လို့လည်းအိုဘားမားကပြောပါရယ်။ Profile of Courage ဆိုဟာပါတီရဲ့ယက်တည်ချက်ကိုမကြည့်ပဲမှန်ကန်တဲ့ထင်းတဲ့ကိစ္စရပ်တွေကိုအဝေဖန်ခံပြီးတော့ဂုံတိတ်ကရှိရှိယက်တည်ခဲ့တဲ့လွတ်တော်အမတ်6ဦးအကြောင်းအမေရိကန်သမ္မတဟောင်းကနေဒီရေးသားခဲ့တဲ့စာအုပ်ရဲ့နာမည်ကိုအစွဲပြုပြီးတော့ပေးတဲ့ဆုဖြစ်ပါတယ
် UAE ဗီဒန်တန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683ညလိုင်းဒိုမီတာ19 kHz 15565လိုက်ဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်တင်လာနေညနေခင်းသတင်းတွေကို VOA ကနေဆက်လက်ညားနေပါတယ်ခင်ဗျာဥရောပသုံးနိုင်ငံခီးစဉ်ရဲ့နောက်ဆုံးခီးတစ်ထောက်အဖြစ်နဲ့ဗြိတိန်နိုင်ငံလန်ဒန်မြို့မှာရောက်ရှိနေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်စန်းစုကြည်ဟာဒီကနေ့တင်လာနေမှာတော့ Freedom of the City of London ဆိုတဲ့ဂုဏ်သုဆောင်စုကိုလက်ခံရယူမှာပါဗြိတိန်စံတော်ချိန်မွန်လွဲပိုင်းမှာပြုလုပ်တဲ့အဲ့ဒီစုပေးပွဲအခမ်းအနားကိုကချင်နဲ့ရိုဟင်ဂျာအဖွဲ့အစည်းတွေပါဝင်ဗြိတိန်မှာရှိတဲ့တက်ကြွလှုပ်ရှားသူတွေနဲ့ဒုက္ခသည်တွေကဒီဒေါ်စန်းစုကြည်ဂုဏ်သုဆောင်စုကိုလက်ခံမဲ့ London Guildhall ကမ္မနာမှာအခုဒီအတန်လွှင့်နေချိန်မှာပဲဆန္ဒပြနေကြပါတယ်လန်ဒန်အခြေစိုက်ကချင်လူမှုအဖွဲ့အစည်း KCUK ကတော့ဒေါ်စန်းစုကြည်ကကချင်တွေကိုကိုးစားမပြုကြောင်းကြေညာချက်ထုတ်ပြန်ထားပြီးကချင်လူထုအကျိုးစီးပွားကိုဆန့်ကျင်ပြီးမြန်မာစစ်တပ်ကိုထောက်ခံမှုပေးမဲ့ဗြိတိန်ဘရင်တပ်မတော်ရဲ့ဘလို့ထောက်ခံအားပေးမှုမျိုးကိုမဆို KCUK ကကန့်ကွက်ကြောင်းသူတို့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်ဒါပေမဲ့လည်းဒီဗြိတိန်မြန်မာအသင်းကတော့အဲ့လိုဆန္ဒပြကြမဲ့အစီအစဉ်တွေကိုကန့်ကွက်လိုက်ပြီးဒေါ်စန်းစုကြည်ရဲ့ရည်တည်လှုပ်ဆောင်မှုတွေကိုထောက်ခံကြောင်းပြသတဲ့အနေနဲ့We stand with you ဒေါ်စန်းစုကြည်ဆိုတဲ့တံပြန်လှူရှားမှုတစ်ခုကိုပြုလုပ်ခဲ့ကြပါရယ်အဲ့ဒီတံပြန်လှူရှားမှုကိုလန်ဒန်မြို့တော်ဝန်စက်တခန်းကလည်းထောက်ခံပြီးဒေါ်စန်းစုကြည်ဘက်ကရည်တည်ကြောင်းပြောကြားထားပါရယ်ခင်ဗျာ
တောင်ကိုရီးယားနိုင်ငံမှာနိုင်ငံရေးအရှုပ်တော်ပွဲကြောင့်အပြောင်းလဲတွေလုပ်ဖို့ပွင့်လင်းမြင်သာမှုရှိဖို့အတွက်ဆိုပြီးတော့တောင်ဆိုဆန္ဒပြမှုတွေနဲ့သမ္မတဟောင်းကိုယုံတင်တရားစွဲဆိုမှုတွေဖြစ်ပြီးမှတော့တောင်ကိုရီးယားသမ္မတတေကိုမေလ9ရက်နေ့မှာရွေးချယ်ကြတော့မှာပါတင်းနယ်လာနေကနောက်ဆုံးကောက်ယူထားတဲ့လူမှုသဘောရစစ်တမ်းအရ Liberal Democratic ကကိုယ်စားလှယ်ဟောင်းမွန်ဂျေအင်းကလူမှုထောက်ခံမှု40ရာခိုင်နှုန်းနဲ့ရှေ့ကဦးဆောင်နေပါတယ်လူတွေစီလုံးညီညွတ်မှုမရှိရင်အစိုးရတဲ့အနေနဲ့ပထမခြေလက်ငါစပြီးတော့ခက်ခဲခက်ခဲလုပ်ကမ်းရမှာကြောင့်စီလုံးညီညွတ်မှုအားနဲ့ဒီအခက်အခဲကိုကျော်လွှားရမယ်လို့မွန်းကပြောပါတယ်ပြိုင်ဖက် Conservative Liberty Korean Party ကိုယ်စားလှယ်လောင်းဟွန်ဂျိုဖျိုးနဲ့ Liberal Party တူဦးဖြစ်သူပြည်သူ့ပါတီကိုယ်စားလှယ်လောင်းအန်ချိုဆူတို့ကတော့လူမှုထောက်ခံမှု20ရာခိုင်နှုန်းအတည်တည်ရတာကြတာပါ Liberty Korean Party ကိုယ်စားလှယ်လောင်းဟွန်ကတော့ပြီးခဲ့တဲ့ရှင်းနဲ့အတွင်းကျင့်သုံးလာတဲ့ကာကွယ်ရေးဆိုင်ရာမူရာတွေအကောင်အောင်လုပ်ဖို့နဲ့လွတ်လပ်စွာကုံတွယ်ရေးကိုကာကွယ်ဖို့သူ့ကိုဝိုင်းမီးထောက်ခံကြဖို့မဲဆန္ဒရှင်တွေကိုနောက်ဆုံးအနေနဲ့တိုက်တွန်းသွားပါတယ
်အမေရိကန်နဲ့ဖိလစ်ပိုင်တပ်ဖွဲ့တွေရဲ့နှစ်စဉ်ပူးရဲစီရေးလက်ချက်မှုကိုဒီကနေ့တင်းနှလာနေမှာစတင်လိုက်ပါတယ်ဖိလစ်ပိုင်သမ မရာရော်ဒရီဂိုဒူတာတေကတရုတ်ရုရှားနဲ့ဆက်ဆံရေးပိုခိုင်မအောင်တိဆောက်သွားမယ်လို့ပြောဆိုထားတာကြောင့်ဒီစီရေးလေ့ကျင့်မှုမှာအရင်ကလောက်တက်ဖွဲ့ဝင်အင်အားအများအပြားမပါဝင်ပါဘူးဒီနှစ်မှာတော့သဘာဝဘေးအန္တရာယ်ကြောက်ရွံ့မှာဘယ်လိုတုံ့ပြန်ကင်တွယ်သွားမလဲနောက်အကြမ်းဖက်ဝါဒတံပြန်တိုက်ခိုက်ရေးဆက်ဆံရေးတွေနဲ့ပတ်သက်လို့အဓိကထားလေ့ကျင့်ကြပါတယ်နေမြေကာကွယ်လေ့ကျင့်မှုတွေတော့ဒီနှစ်မှာမပါဝင်ပါဘူးတရုတ်နိုင်ငံဟာတောင်တရုတ်ပင်လယ်ဒေသတစ်ခုလုံးနီးပါးကိုသူတို့ပိုင်ဆိုင်ကြောင်းကြေညာထားပေမဲ့ဖိလစ်ပိုင်အပါဝင်နိုင်ငံအချို့ကဒေတာရင်းကျွန်းစုတွေကိုသူပိုင်ကိုပိုင်အဖြစ်ပြောဆိုနေကြတာပါအခုခါမှာသမရဒူတာတေးဟာကျွန်းစုတွေအရေးတရုတ်နိုင်ငံနဲ့ထိတိုက်မတိုးစေဖို့သူ့အရင်သမရထဲပိုးပြီးတော့ညင်ညင်သာသာကင်တွယ်နေပါတယ်လွန်ခဲ့တဲ့နှစ်ပူရက်စီရေးလေ့ကျင့်ရမှာအမေရိကန်နဲ့ဖိလစ်ပိုင်စစ်သည်1,500 ပါဝင်ပေမဲ့ဒီနှစ်မှာတော့9,400သာပါဝင်တော့တယ်လို့စစ်ပတ်ဆိုင်ရာအရာရှိတွေကပြောကြပါရယ်ခင်ဗျာ
တောင်ဆူဒန်နိုင်ငံတွင်တိုးမြင့်လာတဲ့အကြမ်းဖက်မှုတွေကြောင့်တိုင်းပြည်ရင်းကထွက်ပြေးကြတဲ့ကလေးငယ်ပေါင်းသက်တမ်းထက်မနည်းရှိသလိုပဋိပက္ခတွေကြောင့်ပြည်ရင်းမှာပဲနေရဆွန့်ခွာထွက်ပြေးကြတဲ့ကလေးတွေလည်းအရာအလားတူအရေးအတွက်ရှိနေတယ်လို့ကုလသမဂ္ဂကပြောပါရယ်တောင်ဆူဒန်မှာပဋိပက္ခတွေဘလောက်ဆိုးဝါးနေတယ်လဲဆိုတာဒီအရေးအတွက်ကပြသနေပါရယ်လို့ကုလသမဂ္ဂကလေးငယ်များရမုံငွေအဖွဲ့ရဲ့အာဖရိကအရှေ့နဲ့တောင်ပိုင်းဆိုင်ရာဒါရိုက်တာလိုင်လာပါကလာကပြောပါရယ်ဒုက္ခတဲ့ကလေးငယ်ရဲ့မျက်နှာဟာအရေးပေါ်အခြေအနေတွေကြောက်ခမလေးလေးဖြစ်လာနေပြီဆိုတဲ့အဓိပ္ပာယ်ကိုဆောင်းနေပါရယ်လို့လည်းကုလသမဂ္ဂဒုက္ခတဲ့များဆိုင်ရာအေဂျင်စီရဲ့အာဖရိကဘီရိုညွှန်ကြားရေးမှူးဗာလတင်တပ်ဆိုပါကပြောပါရယ
်တနင်္လာညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုကိုအောင်အောင်နဲ့နန်းလောင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုအရင်ဆုံးတော့ထိတ်တဲရောက်သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်ပြင်သစ်နိုင်ငံမှာမဲဆန္ဒရှင်တွေကဥရောပသမ္မတကိုထောက်ခံတဲ့အလဲလက်ဝါရီအီမနျူရယ်မက်ခရွန်ကိုပြင်သစ်နိုင်ငံရဲ့သမ္မတအသစ်အဖြစ်ရွေးကောက်တင်မြှောက်လိုက်ကြပါတယ်။ဥရောပသမ္မတကိုဆန့်ကျင်ပြီးတော့ဥရောပကိုရွှေ့ပြောင်းအခြေချနေထိုင်မှုမူဝါဒတွေကိုဆန့်ကျင်တဲ့အမျိုးသားရေးဝါရီမရင်းလက်ဖန်ကိုပယ်ချပြီးတော့မက်ခရွန်ကိုမဲပေးရွေးချယ်ခဲ့ကြတာပါ။တနင်္ဂနွေနေ့တုန်းကမဲယုံနေပိတ်ပြီးတဲ့နောက်ကနအူးထွက်ပေါ်လာတဲ့မဲရလဒ်ဒီအရာမက်ခရွန်ကမဲအရေးအတွက်65ရာခိုင်နှုန်းရရှိပြီးတော့လက်ဖန်ကတော့34.5ရာခိုင်နှုန်းရရှိပါတယ် VOA သတင်းတောက် Louis Yamarash Paris မြို့ကနေသတင်းပေးပို့ထားတာကိုကိုရန်နိုင်ပြောပြပေးပါရှင
်ဘလုံငန်းရှင်ဟောင်းနဲ့စီးပွားရေးဝန်ကြီးအောင်ပြတဲ့ Emmanuel Macron ဟာအသက်39နှစ်အရွယ်မှာပြင်သစ်နိုင်ငံရဲ့အငယ်ဆုံးသမ္မတဖြစ်လာခဲ့ပါတယ်သူဟာတတိပုဂ္ဂလအဖြစ်နဲ့ဝင်ရွေးခံခဲ့တာဖြစ်ပြီးတော့နှစ်ချမ်းကွဲနေတဲ့ပြင်သစ်လူအဖွဲ့အစည်းကိုသမိုင်းစာမျက်နှာအသစ်စတင်ဖို့ဖိအားကသူ့ပေါ်မှာကြားရောက်နေပါတယ်ရွေးကောက်ပွဲနိုင်ပြီးတဲ့နောက် Macron ပြောတာကတော
့ Chers concitoyens Une nouvelle page de notre longue histoire s'ouvre ce soir.
ပြင်သစ်နိုင်ငံသူနိုင်ငံသားများခင်ဗျာကျွန်တော်တို့ရဲ့သမိုင်းစာမျက်နှာတစ်ကဒီညမှာစတင်ပါတယ်ဒီသမိုင်းစာမျက်နှာတစ်ကိုမျှော်လင့်ချက်တွေယုံကြည်မှုတွေအစ်စ်ပြန်လဲတိဆောက်တဲ့စာမျက်နှာမျိုးဖြစ်ချင်ပါတယ်ကျွန်တော်တို့ရဲ့နိုင်ငံရေးစာမျက်နှာတစ်ကိုအစောဆုံးနဲ့မနှက်ဖြန်မှာစချင်ပါတယ်ကျွန်တော်သမရအဖြစ်စတင်တာဝန်ယူတဲ့ပထမနေ့ကစပြီးဒီမိုကရေစီကိုလူအများထောက်ခံမှုဒီမိုကရေစီရဲ့အရေးကြီးမှုတွေကိုအတိအမှန်ပြုတ်သွားတဲ့တစ်ချိန်တည်းမှာပဲကျွန်တော်တို့ရဲ့နိုင်ငံရေးနိုးကြားတက်ကြွမှုရှိအောင်လှုပ်ဆောင်သွားမှာဖြစ်ပါတယ
်ဘယ်ရစ်မျိုးကလူကိုပြောရိုက်ရှိကရင်မြင့်ကြီးမှာတော့သူ့ကိုထောက်ခံသူတွေကမက်ခရွန်အနိုင်ရသွားလို့စိတ်သက်သာရသွားကြပါတယ်မက်ခရွန်ကိုထောက်ခံသူ Frank Commando ကိုပြောတာကတော့
Marine Le Pen ကိုကျွန်တော်ကြောက်ပါတယ်။ဘာလို့လဲဆိုတော့ तू ကဒီနိုင်ငံကိုနှစ်ချမ်းကွဲအောင်လုပ်နေတာပါ။ဒါကြောင့်ကျွန်တော်အနေနဲ့ Macron ကလွဲပြီးတော့ရွေးချယ်စရာမရှိပါဘူး
။ပြည်သူနိုင်ငံဟာအစဉ်လာအဖြစ်တော့ပွင့်လင်းလွတ်လပ်မှုအပေါ်မှာဂုဏ်ယူလက်ရှိတဲ့နိုင်ငံဖြစ်ပါတယ်။ဒီရွေးကောက်ပွဲမှာတော့အလုတ်ကိုင်းအကြမ်းဖက်ဝါဒနဲ့ပြည်သူနိုင်ငံကလူနည်းစုမွတ်စလင်တွေရဲ့အရေးကိစ္စဟာရှေ့တန်းကနေအဓိကကျတဲ့အကြောင်းအရာတွေဖြစ်ခဲ့ပြီးတော့သဘောထားတွေလည်းကွဲပြားခဲ့ပါတယ်။ဒီကောက်ပွဲမဲဆက်စီယုံရေးအတွင်းတစ်ဖက်နဲ့တစ်ဖက်အပြန်အလှန်ပြင်းပြင်းထန်ထန်ပုတ်ခတ်ပြောဆိုခဲ့ကြပြီးတော့မဲဆန္ဒရှင်အတော်များများအတွက်တော့ဒါဟာအပြင်းထန်ဆုံးရှင်မှန်ကြတဲ့ရွေးကောက်ပွဲလည်းဖြစ်ပါတယ်။ပြည်သူမဲဆန္ဒရှင်တဦးဖြစ်တဲ့ Bridget Pons ပြောတာကတော့
Je suis pas d'accord avec Macron.
I do not agree with the politique qu'il propose. Je sais que
ကျမက Macron ရဲ့မူဝါဒတွေကိုသဘောမတူပါဘူး။ဒါပေမဲ့သူ့လက်အောက်မှာဆိုရင်တော့ကျမအနေနဲ့အနည်းဆုံးတော့လမ်းပေါ်ထွက်ပြီးတော့ကျမရဲ့ဆန္ဒတွေသဘောထားတွေကိုထုတ်ဖော်ပြောဆိုနိုင်မယ်ဆိုတာသိပါတယ်။Marine Le Pen ဆိုရင်တော့ جماعه အနေနဲ့ဒီလိုလုပ်နိုင်မလားဆိုတာ جماعه မသိပါဘူ
း Marine Le Pen ကတော့ရွေးကောက်ပွဲပြီးတဲ့နောက်တိတ်မကြခင်မှာပဲသူရှုံးနေတယ်လို့ဝန်ခံသွားပြီးတော့သူ့ကိုထောက်ခံသူတွေကိုလည်းဆက်ပြီးတော့ PRP လှုပ်ဆောင်ကြဖို့တိုက်တွန်းလိုက်ပါတယ
် J'appelle tous les patriotes à nous rejoindre
I call on all patriots
جماعه အနေနဲ့မျိုးချစ်ပုံကိုယ်ရေးအားလုံးကို جماعه တို့နဲ့အတူတွဲပြီးဒီလိုအရေးပါတဲ့နိုင်ငံရေးတိုက်ပွဲမှာပါဝင်ကြဖို့တောင်းဆိုပါတယ်လာမယ့်လတွေအတွင်းပြင်သစ်နိုင်ငံကရှင်တို့ကိုအရင်ကတည်းကပို့ပြီးတော့လိုအပ်လာမှာပါ
ပြင်သစ်မဲဆန္ဒရှင်တွေထဲမှာမဲမပြပဲနေတဲ့သူ၄တန်းရှိတယ်လို့ပြင်သစ်တော်ဝင်ရှိသူတွေကပြောပါတယ်။ဒါပေမဲ့ Paris မြို့လေကခရိုင်အမှတ်စနစ်မှာတော့မဲဆန္ဒရှင်တွေဟာမနက်စောစောမိုးရေရွာနေတဲ့ကြားကပဲမဲပေးဖို့တန်းစီစောင့်ခဲ့ကြပါတယ်။ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့နိုင်ငံရေးအကဲခဲ Eric Dupin ပြောတာက
La majorité des Français a juste dit
majority of the French people are afraid of Marine Le Pen.
ပြင်သစ်ပြည်သူအများစုကတော့လက်ပန်းနဲ့လဲရဆုံးဝါဒီကိုကြောက်ကြပါတယ်။ပြီးတော့သူ့ရဲ့အမျိုးသားတပ်ဦးဟာအာဏာကိုကျင့်သုံးမှုအတွက်ပြင်ဆင်မထားဘူးဆိုတာသိကြပါတယ်။သူတို့သာအာဏာရခဲ့ရင်တော့သူတို့ကအကြမ်းဖက်မှုတွေထိဖြစ်နိုင်တဲ့အလွန်အန္တရာယ်များတဲ့နည်းလမ်းတွေကိုသုံးပြီးတော့ပြင်သစ်လူအဖွဲ့အစည်းကြမှာအခုတည်းပိုကွဲအောင်လှုပ်လာမှာဖြစ်ပါတယ်။ဒါကြောင့်ပြင်သစ်ပြည်သူတွေကတရားမျှတစွာပဲလက်ပန်းအစားမခရွန်ကိုမဲပေးရွေးချယ်ခဲ့ကြတာပ
ါခစ်သစ်ပြင်သစ်သမရရွေးကောက်ပွဲမှာဒါဟာပထမဆုံးအကြိမ်အစဉ်လာရှိတဲ့ပါတီတွေကအနိုင်မရတာဖြစ်တဲ့အတွက်ဒီရွေးကောက်ပွဲဟာသမိုင်းဝင်ရွေးကောက်ပွဲဖြစ်ခဲ့ပါတယ်ပြင်သစ်မဲဆန္ဒရှင်တွေဟာတော်လိုင်းရေးတရက်ကိုဆင်နွှဲခဲ့တာမဟုတ်ပေမဲ့တတိထားပြီးတော့အပြောင်းလဲတွေကိုရွေးချယ်ခဲ့ကြတာဖြစ်ပါတယ်ခင်ဗျာ
ကိုရနိုင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။နိုင်ဂျီးရီးယားဘက်ကသတင်းတပုတ်ကိုတင်ပြပေးချင်ပါတယ်။ဘိုကိုဟာရမ်အစ္စလမ်စစ်သွေးကြွတွေကပြန်လွတ်ပေးခဲ့တဲ့ချီဘုတ်ကျောင်းသူ82ယောက်ကိုနိုင်ဂျီးရီးယားသမ္မတမိုဟာမက်ဒူဘူဟာရီကတွေ့ဆုံခဲ့ပါတယ်။ဒီမိန်းကလေးတွေဟာနိုင်ဂျီးရီးယားနိုင်ငံအရှေ့မြောက်ပိုင်းဘိုနိုပြည်နယ်ထဲကကျောင်းတစ်ကျောင်းကနေလွန်ခဲ့တဲ့3နှစ်တုန်းကပြန်ပေးဆွဲခံရသူ286ဦးတည်းကဖြစ်ပါတယ်။သူတို့ပြန်လွတ်လာပြီးတဲ့နောက်တနေ့တနင်္ဂနွေနေ့မနက်ပိုင်းမှာပဲမြို့တော်အဘူဂျာမှာဒီမိန်းကလေးတွေကိုသမ္မတကကျိုးစိုးတွေ့ဆုံခဲ့တာဖြစ်ပါတယ် VOA သတင်းတော့ဇလတိကဟုတ်သတင်းပေးပို့ထားတာကိုကိုသားညုံဦးပြောပြပေးပါရှင
်အထင်းသိမ်းခါရတဲ့ဘူဂိုဟာရန်အဖွဲ့ဝင်တွေလို့တန်တရားရှိသူတွေနဲ့အလဲလဲလှုပ်ဖို့အတွက်အချိန်တော်ကြာဆွေးနွေးညှိနှိုင်းခဲ့ပြီးတဲ့နောက်ဒီမင်းကလေး82ယောက်စင်းနည်းကပြန်လည်လွတ်မြောက်လာတာပါကျမကြီးကူတာမှုခံယူဖို့အတွက်လန်ဒန်ကိုသွားဖို့ရှိနေတဲ့တမရဘူဟာရီဟာသူ့ရဲ့ခီးစဉ်ကိုရှစ်ဆိုင်ပြီးတော့မင်းကလေးတွေကိုကျိုးစိုးတွေ့ဆုံပါတယ
်သူတို့လွတ်မြောက်လာတဲ့အတွက်သူတို့ရဲ့မိဘဆွေမျိုးတွေတငယ်ချင်းမိတ်ဆွေတွေနဲ့ဘိုနိုပီနဲ့အစိုးရအဖွဲ့နဲ့အတူနိုင်ဂျီးရီးယားပြည်သူတွေကိုစားကျွန်တော်အနေနဲ့ဝမ်းမြောက်ကြည်နူးရပါတယ
်။ဒါကတော့ဒီလွတ်မြောက်လာတဲ့မင်းကလေးတွေကိုကြိုဆိုတဲ့အကြောင်းနိုင်ဂျီးရီးယားသမ္မတရဲ့ကြေညာချက်ဖြစ်ပါတယ်။ပြန်လွတ်လာတဲ့မင်းကလေးတွေကိုတော့ကမရွန်နယ်စပ်အနီးကဘန်ကီမှာရှိတဲ့စစ်ကန်တစ်ခုကိုခေါ်ယူလာပါတယ်။အဲဒီကနေတဆင့်မြို့တော်အဘူဂျာကိုလေယာဉ်နဲ့တယ်လာပြီးတော့အဲဒီမှာကျမ်းမာရေးစစ်ဆေးမှုတွေလုပ်ပေးမှာပါ။လေစစ်မှာတော့သမ္မတကိုယ်စားလှယ်တအူးကသူတို့ကိုလာရောက်ကြိုဆိုပါတယ
်။ Welcome our girls, welcome our sisters. We're happy to have you back.I'm very glad that you are back and every Nigerian today must be forgetting
မင်းကလေးတို့ညီမတို့မင်းတို့ကိုကြိုဆိုပါတယ်မင်းတို့ပြန်ရောက်လာတာဝမ်းသာရပါတယ်အခုလိုပျော်ရွှင်စရာကောင်းတဲ့အချိန်ဒီနေ့မှာနိုင်ဂျီးရီးယားပြည်သူတိုင်းတို့ရဲ့အခက်အခဲခံစားမှုတွေအားလုံးမေ့ဖျောက်ထားပါတယ်ကြိုဆိုပါတယ်ဗျာ
မင်းကလေးတူကတော့လက်ကျိုးနေပြီးတော့နောက်တူက6ရက်မှဒဏ်ရာရထားပါတယ်တို့အားလုံးလည်းအတော်လေးကိုပြင်းထန်နွမ်းနယ်နေကြတဲ့ပုံမှာဒီမင်းကလေးတွေလွတ်မြောက်ရေးကြိုးပမ်းလှုံ့ဆော်နေတဲ့အဖွဲ့ကဘကီရှနီဘာရီကတော့ပြန်လည်လွတ်လာတဲ့မင်းကလေးတွေကိုကြည့်လို့ရှိရင်သူတို့ဟာချုံနောင်ကာလမှာနှိမ့်ဆက်ညှဉ်းပန်းမှုတွေခံခဲ့ရတယ်လို့ပြောပါတယ
်။ The girls that have returned, the life in captivity has been one that depicts suffering, it depicts the fact that they've been starved, they've been abused as we've seen before some of the girls.
သူတို့ချုံနောင်ခံရစေအတွင်းမှာအတော်လေးညှဉ်းပန်းခံခဲ့ရတာပါ။အစာရည်စာအပြည့်အဝမပေးဘဲငတ်မောအောင်ထားတာမတရားညှဉ်းပန်းနှိပ်စက်တာတွေရှိသလိုကျမတို့မြင်ရသလိုပါပဲတချို့မိန်းကလေးတွေဟာဆိုရင်သူတို့ပြန်လွတ်လာတဲ့အချိန်မှာကလေးငယ်တွေပါပါလာပါတယ်တချို့ပြန်လာတဲ့သူတွေစီကလိမ့်ပိုင်းဆိုင်ရာအရသူတို့ဘယ်လိုစော်ကားခံရတယ်ဆိုတာတွေကိုလည်းသိကြရပါတယ
်ဒီမိန်းကလေး300လောက်ဟာ2014ခုနှစ်ဧပြီလအတွင်းကအစ္စလာမ်အစွန်းရောက်အုပ်စုရဲ့ပြန်ပြီးဆွေးမှုကိုခံခဲ့ရတာပါအဲ့ဒီထက်က10ခန်းလောက်ပဲတော်တယ်မရောက်ခင်ပြန်ပြီးတော့ထွက်ပြေးလာနိုင်ခဲ့တာပါဒီလိုမျိုးစေကျော်တဲ့မင်းကလေးအများအပြားပြန်ပြီးဆွဲခံခဲ့ရတဲ့တရင်ကြောင့်တကဘာလုံးကဒေါသထွက်ခဲ့ပါတယ်။သူတို့ပြန်လည်လွတ်မြောက်လာရေးအတွက်နိုင်ဂျီးရီးယားစုရကိုဖိအားပေးဖို့မိဘတွေတက်ကြွလှုပ်ရှားသူတွေကအစုအဖွဲ့တွေဖွဲ့ပြီးတော့စီအောင်လှုံ့ဆော်ကြပါတယ်။ပြီးခဲ့တဲ့အောက်တိုဘာလတုန်းကတော့အယောက်20လောက်ပြန်လွတ်လာပါတယ်။သူတို့အားလုံးလွတ်မြောက်ဖို့အတွက်ဆက်လက်လှုပ်ဆောင်သွားမယ်ဆိုပြီးတော့လွတ်မြောက်ရေးလှုပ်ရှားနေတဲ့အဖွဲ့ကအိုင်ရှာယက်ဆူဖူကပြောပါတယ်။
Each and every one of our 113 girls now in captivity have to be accounted for and that's so the struggle
ခံထားရတဲ့မိန်းကလေး113ယောက်စလုံးလွတ်လာဖို့နဲ့သူတို့တဦးချင်းစီကိုဂရုထားစောင့်ကြည့်နေပါတယ်ဒီကနေ့မှာ82ဦးလွတ်လာတာအင်တန်ဝမ်းမြောက်ရပါတယ်အားလုံးဆိုရင်106ယောက်ကိုကယ်ထုတ်ခဲ့ပြီးပါပြီသူတို့တဦးချင်းအားလုံးအိမ်တွင်ပြန်ရောက်ကြဖို့ဆက်လုပ်သွားမှာပါ
နိုင်ဂျီးရီးယားနိုင်ငံမှာဘိုကိုဟာရန်အဖွဲ့ရဲ့သဘုံထမှုကြောင့်ခုနှစ်နှစ်အတွင်းမှာလူပေါင်း15,000လောက်တစ်ဆုံခဲ့ရပြီးတော့လူဦးရေ2,000ကျော်အိုးမဲ့အိမ်မဲ့ဖြစ်ခဲ့ရပါတယ်။နိုင်ဂျီးရီးယားနိုင်ငံရဲ့အရှေ့မြောက်ပိုင်းဒေသမှာ Islamic တိုင်းပြည်ထူထောင်မှုရည်မှန်းပြီးတော့ Boko Haram အဖွဲ့ဟာလက်နက်ကင်ပုံကန်နေတာဖြစ်ပါတယ်ခင်ဗျာ
။က
ကိုသားညိုဦးပါရှင်မြန်မာနိုင်ငံဆိုင်ရာသတင်းတပုတ်ကိုတင်ပြပေးခြင်းပါတယ်မြန်မာနိုင်ငံမှာဘာသာပြန်စာပေတွေဒီထက်ပိုပြီးတိုးတက်ဖို့နဲ့မျိုးဆက်သစ်ဘာသာပြန်စာရေးဆရာတွေပေါ်ထွန်းလာရေးအတွက်ရည်ရွယ်ပြီးတော့မြန်မာ Translation Network ဘာသာပြန်ကွန်ရက်တစ်ခုကိုဖွဲ့စည်းဖို့ပြင်ဆင်နေပါတယ်နှစ်ပေါင်း50ကျော်အတွင်းပထမဦးဆုံးဖွဲ့စည်းမယ်ဒီဘာသာပြန်ကွန်ရက်မှာဆိုရင်ဘာသာပြန်စာရေးဆရာတွေထုတ်ဝေသူတွေနဲ့ဘာသာပြန်တော်ကိုဝါသနာပါမဲ့သူတွေလည်းပါဝင်ကြမှာပါအပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ကတင်ပြပေးမှာပါရှင်
နှစ်ပေါင်းများစွာစာပေစစ်စစ်အဖွဲ့နဲ့စစ်စစ်ဖြစ်တော့ခဲ့တာဘာသာပြန်စာရေးဆရာတွေနေပါလာနေရတဲ့ကြောင့်မြန်မာနိုင်ငံရဲ့ဘာသာပြန်စာပေတိုးတက်မှုဟာအင်းနီချင်းအာဆီယံနိုင်ငံတွေနဲ့နှိုင်းယှဉ်တောင်အတော်လေးမြင့်မြင့်သွားခဲ့တယ်လို့ပြောရမှာပါ။ဒါကြောင့်လေဘာသာပြန်စာရေးဆရာတွေထုတ်ဝေသူတွေနဲ့ဘာသာပြန်တော်ကိုဝါသနာပါတဲ့သူတွေစုစည်းပြီးဘာသာပြန်ကွန်ရက်တစ်ခုဖွဲ့စည်းဖို့ပြင်ဆင်နေကြပါတယ်။ဒီကွန်ရက်ဖွဲ့စည်းဖို့ဖြစ်ပေါ်ရတဲ့အခြေခံအကြောင်းရင်းနဲ့ပတ်သက်လို့ဘာသာပြန်စာရေးဆရာဟိန်းလက်ကအခုလိုပြောပါတယ
်။ဒီအစိုးရကဘာသာပြန်ဒီနေ့ဘာသာပြန်စာပေဒီနေ့နောက်ပိုင်းရုပ်ချီလုပ်နေသူတို့တော့တော့လုပ်နိုင်ပြီတဲ့ခါလာမှာဘာသာပြန်ဆိုတဲ့လူငယ်ဆိုင်ကြီးများစွာဖွဲ့ရေးဘာသာပြန်စောင်းတက်များဖွဲ့ရေးတွေသူတို့ဘာသာပြန်တရားများတိုင်ငင်ကြပြီးတော့ကိုမြန်မာဘာသာပြန်စာပေဝင်ရွှေဖွဲ့ရေးဖြစ်ပါလေ
ဒီဘာသာပြန်ကွန်ရက်ကိုဒီသတင်းမှတ်အတွင်းမှာဖွဲ့စည်းနိုင်မှုအတွက်ပြင်ဆင်နေကြပါတယ်။ဘာသာပြန်နာကိုဝါသနာပါတဲ့ပြည်သူမဆိုဒီကွန်ရက်ကိုဝင်ရောက်နိုင်မှာလည်းဖြစ်ပါတယ်။လက်ရှိမြန်မာနိုင်ငံတွင်ဘာသာပြန်စာပေကိုကြည့်မယ်ဆိုရင်လွန်ခဲ့တဲ့နှစ်ပေါင်းများစွာကကမ္ဘာပေါ်မှာအောင်မြင်ကျော်ကြားခဲ့တဲ့ဝတ္ထုတွေထင်ရှားတဲ့စာရေးဆရာတွေရဲ့စာအုပ်တွေကိုပဲဘာသာပြန်ဆိုကြတာများပြီးခေတ်ပြိုင်စာပေကိုဘာသာပြန်ဆိုတာနည်းနည်းသေးတယ်လို့ငါတို့စာပေထုတ်လို့ရေးကဒါရိုက်တာလည်းဖြစ်ဒီဘာသာပြန်ကွန်ရက်ဖြစ်မြောက်ဖို့အတွက်ကြိုးပမ်းနေသူတွေကတဦးလည်းဖြစ်တဲ့စာရေးဆရာမြေမုံလုံကအခုလိုပြောပါတယ
်ခေတ်ပြိုင်စာအုပ်တွေဘာသာပြန်ခြင်းမရှိခြင်းကြောင့်ဒီမှာစာရေးနေတဲ့စာပင်ကိုရေးစာရေးဆရာရတယ်အဲ့လိုစာအုပ်တွေမဖတ်ရအောင်သူတို့ဖတ်ရဒီ John Steinbeck တို့ဒီ O Henry ကိုဖတ်ရသူတို့ဒါမျိုးဟိုဒီ check code တို့ဖတ်လာတော့ဒါမျိုးမှခက်ပြိုင်လို့ထင်ပြီးအဲ့လိုပုံစံတွေလိုက်ရေးကြအောင်ကျွန်တော်မြန်မာစာပေးပါနေပါရဲ့နေစင်ပါရဲ့ဒါကြောင့်ကျွန်တော်ကဘာသာပြန်တွေဒီတက်ပို့ထုံကားဖို့လို့ရဒီခက်ပြိုင်ဘာသာပြန်တွေကိုပို့ပြီးတော့ပြန်ဖို့လို့ရအခု
မြန်မာနိုင်ငံမှာဘာသာပြန်စာပေဒီတက်ပို့တိုးတက်ဖို့ဆိုရင်လက်ရှိဘာသာပြန်ဆိုနေကြတဲ့သူတွေနဲ့ဝါသနာရှင်လူငယ်တွေကြားမကြမကြာတွေ့ဆုံပြီးအမြင်ချင်းဖလှယ်တာတွေသင်တန်းတွေနဲ့အလုပ်ယုံဆွေးနွေးပွဲတွေလုပ်တဲ့လို့ကိုမြေမုံလွန်ကအကြံပြုပါတယ်ဒီကွန်ရက်ဖွဲ့စည်းပြီးသွားရင်လည်းမျိုးဆက်သစ်ဘာသာပြန်စာရေးဆရာတွေပေါ်လာအောင်ကြိုးစားသွားမယ်လို့သူကဆိုပါတယ်
ကျွန်တော်ကတက်နန်တလားပေါ့နော်မျိုးဆက်တစ်တွေပေါ်လာအောင်လုပ်ပေးမယ်ဥပမာကျွန်တော်မှဆိုရင်ဒီအဖွဲ့ထဲမှာထုတ်ဝေသူတွေလည်းပါမယ်နော်ဝါသနာရှင်တွေလည်းပါမယ်ဒီနှစ်ခုကိုကျွန်တော်ကပေါင်ကူးပေးမယ်ဒီရယ်လုပ်ပဲဒါအပြင်နိုင်ငံတကာဒီကျွန်တော်ဆိုလည်းဒီ copyright တွေရီဖို့ဘာဖြစ်လို့ဆိုကျွန်တော်ဒီဝါသနာရှင်တွေရောဒီဘက်ကထုတ်ဝေသူတွေကိုကျွန်တော်ကဒီဂျာကန်နေပြီးတော့ကူညီပေးမယ်ပေါ့နော်ဟိုဟာဖြစ်နောက်ပြန်နိုင်ငံက grant တွေပေးရရှိရယ်ဘာသာ translation grant ဆိုတာသူတို့နိုင်ငံကစာရေးဆရာကိုဘာသာပြန်နေဆိုရင်ထောက်ပံ့ဝေပေးရရှိရယ်အဲ့လိုမျိုးတွေလည်းရအောင်ဒီကထုတ်ဝေသူတွေဒီဘာသာပြန်စာရေးဆရာကိုကျွန်တော်ကူညီပေးမယ်ဒီလိုနည်းနဲ့ပဲဒီဘာသာပြန်မျိုးဆက်တွေပေါ်လာမယ
်လက်ရှိမှာအင်္ဂလိပ်ဘာသာကနေမြန်မာဘာသာကိုကျွမ်းကျင်ပိုင်နိုင်စွာဘာသာပြန်ဆိုနိုင်ကြတဲ့စာရေးဆရာတွေအင်မတန်နေပါနေသေးပြီးလူတို့ကလည်းဘာသာပြန်စာပေတွေကိုအရင်ကလိုဆွဆွမမက်ဖတ်ရှုတာနှဲလာနေပါတယ်တခိတခါကဘာသာပြန်စာပေမှာထင်ရှားကျော်ကြားခဲ့တဲ့ဆရာမြတ်တန်းတင့်ဆရာမောင်ပေါ်ထွန်းစားတဲ့ဘာသာပြန်စာရေးဆရာတွေရဲ့စာအုပ်တွေဟာဈေးကွက်ထဲမှာအခုခေတ်စာရေးဆရာတွေနဲ့အပြိုင်အယောင်တွက်နေစေပါမြန်မာနိုင်ငံမှာလွတ်လပ်ရေးမရခင်1948ခုနှစ်ကလေးကဝင်းကြီးချုပ်ဦးနုကဥက္ကဋ္ဌအဖြစ်ကြီးမှုပြီးတော့ Burma Translation Society လို့ခေါ်တဲ့ဘာသာပြန်အသင်းကိုထူထောင်ခဲ့ပြီးမြန်မာနိုင်ငံမှာဘာသာပြန်စာပေထွန်းကားဖို့အတွက်ကြိုးပမ်းခဲ့ပါတယ်ဒါပေမဲ့လို့1962ခုနှစ်မှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းအဲ့ဒီအသင်းလဲကွဲပြောက်ခဲ့ရတယ်လို့ KSSS နိုင်ငံရေးနဲ့ညှိဆွနိုင်တဲ့စာပေတွေကိုစစ်စစ်ဖျက်ထောက်ခဲ့တဲ့စာပေစစ်စစ်ရေးကြောင့်လဲဘာသာပြန်စာပေတွေပြန်ပြီးဥမော်လာနိုင်တဲ့အနေအထားမှာမရှိခဲ့ပါဘူးခင်ဗျာ
ကိုထပ်အောင်ပါရှင်ဆက်ပြီးတော့တင်ဆက်ပေးမယ့်သတင်းလွှာထဲမှာတော့ပြီးခဲ့တဲ့ဆယ်စုနှစ်တွေအတွင်းတုန်းကတိရစ္ဆာန်တွေကိုတက်ခွဲစမ်းသပ်တာဟာပြဿနာဖြစ်လာနေပါပြီတိရစ္ဆာန်တွေပေါ်မှာရက်စက်တာတွေရှိတယ်ဆိုပြီးတိရစ္ဆာန်အခွင့်အရေးတိုက်ပွဲသူတွေကပြောပါတယ်ဒါအပြင်တိရစ္ဆာန်လေးတွေနဲ့စမ်းသပ်တဲ့အခါမှာအထူးသဖြင့်လူလိုမျိုးသဘောထားပြီးစမ်းရင်တော့ငွေကုန်ကြေးကျကတိတ်များလွန်ပါတယ်ဒါပေမဲ့လည်းဆေးဝါးထုတ်လုပ်မှုကုမ္ပဏီတွေအနေနဲ့လူအသက်ပေါင်းများစွာကိုကယ်နိုင်မဲ့သူတို့ရဲ့ဆေးတွေထိရောက်အောင်နဲ့ဘေးကင်းလုံခြုံမှုရှိအောင်တခြားဘလိုနည်းတွေသုံးနိုင်မှာပါလဲဒီအတွက်အဖြေကတော့တက်ခွဲကန်းသုံးခွက်လေးတွေပေါ်မှာလို့တွတ်လိန်လူလွနေနိုင်ပါတယ်ဒီအကြောင်း VOA သတင်းကေဗင်အပ်နော့တရင်ပေးပို့ထားတာကိုဝင်းမင်းပြောပြပေးပါရှင်
။ဟုတ်ကဲ့ပါ။ကျွတ်တွေလို့ဓာခွဲကန်း3တရိစံတွေကိုစမ်းသပ်ရတာကသူတွေတီတွေအတွက်ငွေကုန်ကြေးကျများလာနေပါတယ်။ဒါပေမဲ့ဒီပြဿနာအတွက်ပိုးလောက်လန်းလေးတွေကဝင်ရောက်ဖြစ်ရှင်းပေးနိုင်ကောင်းပေးနိုင်ပါတယ်။ ဘိုင်ယိုစစ်စတမ်နည်းပညာအဖွဲ့ကသိပ္ပံပညာရှင်တွေကငွေကုန်ကြေးကျပိုများနိုင်တဲ့နှုတ်တိုက်သတ္တဝါတွေနေရာမှာအစားထိုးဖို့ပိုးလောက်လန်းတွေထုတ်လုပ်ပေးနေပြီလို့ဆိုလိုက်ပါတယ်ဒီအဖွဲ့ကဒေါက်တာအိုလီဗီယာချန်ပီယံက
အဲ့ဒါကြောင့်ပေါ့ဥမာအဖြစ်အလားအလာကောင်းတဲ့ပဋိစီဝဆေးအုပ်စုပေါင်းများစွာကိုတကယ်တမ်းစမ်းသပ်ကြည့်နိုင်တယ်။နောက်အစဥပိုင်းအဆင့်တွေကစစမ်းသပ်နိုင်တယ်လေ။ပြီးရင်ထိရောက်မှုရှိမဲ့ဆေးဝါးတွေကိုလည်းတွေ့ကောင်းတွေ့ရှိလာနိုင်တယ်။အခုလိုစမ်းသပ်နိုင်မှုကြောင့်ဒီဆေးတွေဟာလူတွေကိုဒုက္ခပေးနိုင်တဲ့ဘက်တီးရီးယားပိုးတွေကိုတတ်နိုင်တဲ့အာနိသင်တကယ်ရှိတယ်ဆိုတာကိုသိနိုင်တယ်လေ။ဒါမှမဟုတ်ဒီဆေးတွေမှာအဆိပ်တွေပါနေလားစစ်နိုင်တာပေါ့။အခုလိုအဆင့်လောက်ထိစမ်းသပ်နိုင်မှုအတွက်နှုတ်တိုက်သတ္တဝါတွေကိုတက်ခွဲကမ်းမှာတုံးလို့မရနိုင်ဘူးရှင့
်ဒီလိုအကြည်စကားတွေကတော့ရှိနေပြီသားပါဒါပေမဲ့ပြဿနာကစေဝါထုတ်ဖို့စမ်းသပ်ရေးအတွက်ဒီပိုးလောက်လန်းတွေကိုဘသူကားမှအရင်မွေးမြူခြင်းမရှိခဲ့တာပါ Bio System နည်းပညာအဖွဲ့ကဒေါက်တာချန်ပီယံကဆက်ပြီး
Everybody who used the larvae had to actually buy them as fishing bait ဒီပိုးလောက်လန်းတွေကိုအသုံးပြုသူတွေအနေနဲ့ငစားဝယ်တယ်လို့ပဲသူတို့ကိုဝယ်ယူရပါတယ်ဒါကြောင့်တက်ခွဲကန်းတွေမှာသူတည်တနာအတွက်သုံးဖို့ပိုးလောက်လန်းပုံးတွေကိုအင်တာနက်ပေါ်တက်ပြီးဝယ်ရင်ဝယ်ဒါမှမဟုတ်အိမ်မွေးတိရစ္ဆာန် site တွေမှာသွားပြီးဝယ်ရပါတယ
် Galleria လို့ခေါ်တဲ့ဒီပိုးလောက်လန်းလေးတွေကတော့တမူထူးကြပါတယ်သူတို့တွေကအရွယ်အစားအလေးချိန်နဲ့တက်တန်းတွေတူးကြပါတယ်ပြီးရင်သူတို့ကိုတန့်စင်ယူနိုင်ပြီးဟော်မုန်းတို့ပိုးသက်ဆေးတို့မသုံးဘဲနဲ့မွေးမြူနိုင်ပါတယ်ဒေါက်တာချန်ပီယံကပဲ
We breathe them from a defined genetic background ဒီပိုးလောက်လန်းတွေကိုတတ်တတ်မမတ်ရှိတဲ့မျိုးရိုးနောက်ခံကောင်းတစ်မျိုးကနေမွေးယူပါတယ်ဒီမွေးမြူရေးဝင်းကျက်အတိုင်းဝိုင်းကိုလည်းမျိုးရိုးစင်ဆက်သေးချောင်လုပ်ပါတယ်ဒါကြောင့်ဒီပိုးလောက်လန်းတွေအားလုံးကမျိုးရိုးဗီဇတစ်ခုတည်းကလာတာကိုသိထားတာပေါ့
ဒီနေရာမှာဒီပိုးလောက်လန်းတွေကိုယောဂပူမတွေနဲ့ရောပြီးဆေးထိုးထည့်ခြင်းအဖြစ်ကုသမှုအလားအလာကောင်းတွေတွေ့လာနိုင်တာမို့ဒီသူတေတီအဖွဲ့အနေနဲ့ဘယ်ကုသမှုကထိရောက်နိုင်တယ်ဆိုတာကိုတွက်ချက်ယူနိုင်ပါပြီ Bio System နည်းပညာအဖွဲ့ကနီကိုလာစီနီယာက
ဒီ Galleria ပိုးလောက်လန်းတွေအားလုံး19နာရီလောက်အတွင်းတည်ဆောက်သွားမယ်လို့မျှော်လင့်ထားနိုင်ပါတယ်ဒါကြောင့်အဲ့ဒီအချိန်နောက်ပြန်လာတဲ့အခါယောဂပူမတွေနဲ့တွဲပြီးထိုးထည့်ထားတဲ့ဒီပိုးလောက်လန်းတွေရှင်သန်နေရရှိသေးရင်တော့ဒီရောနာမှာယောဂပိုးတွေကိုခုခံတိုက်ဖြတ်နိုင်တဲ့အာနိသင်ရှိရဲဆိုတာသိလိုက်ရတာပေါ့ရှင
်ဒီသူတေသူတွေကပဲအခုလိုပိုးလောက်လန်းလေးတွေကိုအသုံးပြုခြင်းအပြင်နှုတ်တိုက်တော်ဟာသုံးတက်ခွဲကန်းတွေကို80ရာခိုင်နှုန်းအထိလျှော့ချနိုင်တော့မယ်လို့ထောက်ပြနေပါတယ်ခင်ဗျာ
ကိုဝင်းမင်ပါရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့ရေဒီယိုညနေခင်းအစီအစဉ်ပြပြချင်းမှာပဲရေဒီယို VOA မြန်မာပိုင်းရဲ့ TV အစီအစဉ်ကို ည9:00 နာရီကနေ 9:00 နာရီခွဲအထိ Asia Sub 7 Juru ကနေတိုက်ရိုက်ထုတ်လွှင့်ပေးသလို Democratic မြန်မာအသံ DBB မှာလည်းပြန်လည်ထုတ်လွှင့်ပေးပါရရှင်အခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုကိုအောင်အောင်ကတလှည့်ကြီးညာပေးပါမယ်ရှင
်ဥရောပသုံးနိုင်ငံခီးစဉ်နောက်ဆုံးခီးတစ်ထောက်ဖြစ်တဲ့ Britain နိုင်ငံ London မြို့မှာရောက်ရှိနေတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဟာဒီကနေ့တနင်္လာနေ့မှာတော့ဒီ Freedom of the City of London ဆိုတဲ့ဂုဏ်နုဆောင်ဆုကိုလက်ခံရယူခဲ့ပါတယ် Britain စံတော်ချိန်မွန်လဲပိုင်းမှာဒီအခမ်းအနားကိုကျင်းပခဲ့တာပါခင်ဗျာပြင်းထန်သမရရွေးကောက်ပွဲမှာ Marine Le Pen ကိုအနိုင်ရတဲ့ Emmanuel Macron ကိုကမ္ဘာကောင်းဆောင်တွေနိုင်ငံရေးဩဇာတိတ်မှရှိသူတွေကချီးကျူးဂုဏ်ပြုကြောင်းပြောကြားကြပါတယ် American သမရ Donald Trump ကဒီကနေ့မှာပြင်သစ်သမ္မတအဖြစ်အကြီးအကျယ်အနိုင်ရခဲ့တဲ့ Emmanuel Macron ကိုဂုဏ်ပြုပါတယ်သူနဲ့အတူလက်တွဲလှုပ်ဆောင်မှုမျှော်လင့်ပါတယ်လို့သူ့ရဲ့ Twitter စာမျက်နှာမှာရေးသားထားပါတယ်ခင်ဗျာအာဖဂန်နစ္စတန်နိုင်ငံအရှေ့ပိုင်းနိုင်ငံဟာရက်မှလေကြောင်းထိုးစစ်ဆင်နွှဲတာကြောင့် IS အကြမ်းဖက်သမား34ဦးနဲ့အကြမ်းဖက်ဝါဒဖြန့်ချီရေးအတွက်သုံးတဲ့ဒီရေဒီယိုအတန်လွင့်ရုံတစ်ခုပျက်စီးသွားတယ်လို့အာဖဂန်နစ္စတန်တာဝန်ရှိသူတွေကပြောပါရယ် IS အကြမ်းဖက်သမားတွေကိုအောင်နေတဲ့ပါကစ္စတန်နိုင်ငံနဲ့နေဆက်ချင်းထိစပ်နေတဲ့နိုင်ငံဟာအရက်ကဒီဒေသကိုပြစ်မှတ်ထားပြီးတော့လေကြောင်းထိုးစစ်ဆင်ခဲ့တာပါလွန်ခဲ့တဲ့နှစ်ကကျင်းပခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲကိုရုရှားကဝင်ရောက်နှောက်ယှက်ခဲ့တာနဲ့ပတ်သက်လို့အမေရိကန်ထက်လွတ်တော်ရဲ့ကော်မတီတစ်ခုမှကြားနာပွဲဒီကနေ့ကျင်းပမှာဖြစ်ပါတယ်သမ္မတဒေါ်နယ်ထရမ့်အစိုးရဖွဲ့စတင်တာဝန်ယူခြင်းအစောပိုင်းကာလမှာယာယီရှင်းနေချုပ်ဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့ဆီလီယေချာအထက်လွတ်တော်တောင်းလိုက်ကော်မတီရှေ့မှောက်မှာလာရောက်တက်တည်ထွက်ဆိုမှာဖြစ်ပါတယ်ခင်ဗျာ
သတင်းချင်းချုပ်ကိုကိုအောင်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုရနိုင်ဖြစ်ပါတယ်။ Supply ဆိုင်ရာအသက်ဖက်အင်ဂျင်နီယာကတော့ Skid Sick ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ညနေခင်းအစီအစဉ်ဒီမှာပဲအဆုံးသတ်ပါမယ်ရှင်။နောက်ည9:00နာရီကျရင်တစ်ခါထပ်ပြီးတော့ထုတ်လွှင့်မယ်ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါ။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပါရှင်။
This program has come to you from the Voice of America, Washington.